ရွန်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံဘက်ကလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲဆိုမှုအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမယ်လို့မနေ့နိုဝင်ဘာ20ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ပါတယ်။ဒေါက်ဆန်စုကြည်အနေနဲ့အခုလိုဦးဆောင်သွားမယ်ပေါ်တက်မတော်အနေနဲ့ပူပေါင်းဆောင်ရွက်ဖို့တာဝန်ရှိတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းပြောလိုက်ပါတယ်။လူခွေလှူရှားသူတွေနဲ့ဥပဒေပညာရှင်တွေရဲ့အမြင်ကရောဘယ်လိုရှိသလဲဆိုတာကိုဖီဝေသတင်းတော့မဆူဆူကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ
။အပြည်ပြည်ဆိုင်ရာတရားရုံး ICJ တွင်မြန်မာနိုင်ငံ၏အကျိုးစီးပွားကာကွယ်ရန်အတွက်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမည်ဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကမနေ့ကနိုဝင်ဘာ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်နယ်သာလန်နိုင်ငံတဟေ့မြို့ကိုဆေးလွတ်မဲ့အဖွဲ့မှနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်သွားရောက်မယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။အတိုင်းနိုင်ငံပုဂ္ဂိုလ်ရဲ့ဦးဆောင်မှုနဲ့ပတ်သက်ပြီးတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
။ကျွန်တော်စီမှာရှိတဲ့နိုင်ငံကြီးတွေမှာတော့အုပ်ချုပ်ရေးမှနိုင်ပေါ့ချုပ်ရေးမှနိုင်ဆိုတော့တက်မတော်အစိုးရရဲ့တက်မှုအောင်မှာတက်မတော်ကရှိရပါလေ။ဒီအစိုးရရဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်မှုတွေမှာပူးပေါင်းဆောင်ရွက်ဖို့ပြီးအမြင့်နိုင်ဆောင်ရွက်ဖို့အားဝင်ရှိတယ်လို့ပဲသူကပြောပါတယ်။
ကမ္ဘာနိုင်ငံရဲ့တရားစွဲဆိုမှုအပေါ်တုံ့ပြန်နိုင်မှုအတွက်နိုင်ငံတကာကကျွမ်းကျင်တဲ့ဥပဒေပညာရှင်ရှင်းနေကြီးတွေကိုငှားယမ်းထားတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ချက်မှာပါရှိပါတယ်။ဒီမှုကိုရင်ဆိုင်မှုအတွက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့ဦးဆောင်လိုက်တာဟာထူးခြားမှုရှိမယ်လို့မထင်ကြောင်းဥပဒေပညာရှင်ဒေါက်တာစလိုင်းငုံကျုံလျံကပြောပါတယ်
။ကျွန်တော်တို့အများစုထင်တာလောင်ဆန်းစုကြည်ကဩဇာတိကမကြီးတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်သူတို့လိုက်ရွေးချယ်ပရက်ဆာရော့သွားမယ်ဆိုတဲ့ဟာအဲ့ဒါတော့နိုင်ငံရေးအမြင်ရဟိုစဉ်းစားရတာဖြစ်လိမ့်မယ်။ကျွန်တော်မြန်မာတော့ဥပဒေကိစ္စတော့ဥပဒေလိုပဲသူကဆက်ပြီးတော့သွားမယ်လို့ထင်ပါတယ်
။မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံတကာတရားရုံးမှာအမှုစွဲတင်လိုက်တာပါ။အဲ့ဒီအမှုကိုလာမယ့်ဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာစစ်ဆေးမှာဖြစ်တဲ့အကြောင်း ICJ ကထုတ်ပြန်ထားပါတယ်။အဲ့ဒီနေ့မှာတရက်လိုဖြစ်တဲ့ဂမ်ဘီယာနိုင်ငံကရှောက်လဲချက်တင်သွင်းမှာဖြစ်ပြီးဒီဇင်ဘာ12ရက်နေ့မှာမြန်မာနိုင်ငံက ICJ မှာရှောက်လဲချက်တင်မှာဖြစ်ပါတယ်။ဒီမှုရင်ဆိုင်မှုအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လိုက်တာဟာတက်မတော်နဲ့အပေးအယူဘလို့တွေရှိနေလဲဆိုတာစဉ်းစားဖို့လိုတယ်လို့လူ့အခွင့်အရေးလှုပ်ရှားသူချယ်ရီစာဟောင်းကပြောပါတယ်။
တို့ကိုယ်တိုင်လူခွင့်ချုပ်ဖောက်မှုကိုလုပ်တာတော့မဟုတ်ဘူးလေနော်တနေ့ကန်ပြီးတော့ဘုံကန်ပြီးတော့သွားပြီးတော့လူခွင့်ချုပ်ဖောက်မှုတွေလုပ်နေတဲ့အဖွဲ့ကရှိတယ်လေဆိုတော့ဒီအဖွဲ့တွေကိုသူဒီလိုမျိုးကာကွယ်ချင်တာဖြင့်အထွတ်ထွတ်တက်မတော်ပေါ့တက်မတော်နဲ့သူနဲ့ကြားထဲမှာဗာအပီးလို့လေရှိလေဒီတော့အဆုံးဂိတ်အဆုံးထိကိုသူဒီလိုမျိုးကာကွယ်လက်ချင်တာဖြင့်တက်ဘက်ကဗာပြန်ပြင်းမှလဲသူ့ကိုဆိုတော့စဉ်းစားချက်တွေရှိတာပေါ့မြန်မာနိုင်ငံတော့မဟုတ်တော့ဆက်စုကြတော့ဒီ ICJ case ကိုသူ့အတွက် political gain တခုခုရှိနိုင်မလားဆိုတော့စစ်ချက်နဲ့သူသွားပြီးရင်ဆိုင်လာရဲ့ဖြစ်ဖြစ်နိုင်တယ်ပေါ့ကျမရဲ့အမြင်တစ်ခုပေါ့
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်ပြီးလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ် ICJ နိုင်ငံတကာတရားရုံးမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးစီးဆောင်ရွက်သွားမယ်အပေါ်အမြင်အမျိုးမျိုးကွဲပြားနေပါတယ်မြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုတွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်နေသူတွေကိုအရေးယူနိုင်မှုအတွက်ဂမ်ဘီယာနိုင်ငံရဲ့ချိုးပန်းမှုကိုအပြည့်အဝထောက်ခံပြီးကူညီသွားမယ်လို့နိုင်ငံတကာကချင်ကွန်ဂရက်ကလည်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်